ဲ့ပမခဒေါက်တာညောင်ဝင်းကျော်ခင်ဗျာတက်ကြီးရုပ်စိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ပတ်မှာတော့ဆရာကြီးမှတ်ဉာဏ်ချယောဂဖြစ်တဲ့ဒီတငယ်ပြန်သာအကြောင်းကိုကျွန်တော်တို့ပြောခဲ့ကြပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီတက်ကြီးရုပ်တွေမှာခရောင်ကဒန်းဖြစ်တာပေါ့ဆရာနော် delirium လို့ခေါ်တဲ့ဒီငန်းဖန်တာနဲ့ပတ်သက်ပြီးတော့ဆက်ပြောအောင်ဆရာကြီးအဲ့တော့အခုလိုဒီတက်ကြီးရုပ်တွေခရောင်ကဒန်းဖြစ်တာငန်းဖန်တာဖြစ်တာများလားဆရာကြီး
ငန်းဖန်တာတော့တက်ကြီးရုပ်တွေမှာအဖြစ်များတဲ့ဖြစ်လွယ်တဲ့ယောဂါတခုပေါ့အသက်ကြီးရချမ်းနိုင်ရနေတယ်ဒီသူတို့ခရောင်ကဒန်းဖြစ်ဖို့ငန်းဖန်မှုကဟိုလူငယ်တွေနဲ့ဆိုင်ပိုလွယ်တာပေါ့နော်အဲ့တော့ဆေးရုံတွေမှာရှိတဲ့ကျွန်တော်ဌာနဆောင်တွေမှာရှိလိုက်လို့ရှိရင်အသက်65နှစ်ကျော်တဲ့လူကြီးတွေကဆေးရခိုင်နှုန်းကနေပြီး25ရခိုင်နှုန်းတော့ကဒလီရီယံလို့ခေါ်တဲ့ဒီအောင်ကရန်ငန်းပန်းရဲ့ယောဂဖြစ်တာကိုသိကြရပါတယ်ခင
်ဗျာ။ဟုတ်ကဲ့ဆရာ။အဲ့တော့တက်ကြီးရတွေမှာအခုလိုဒီငန်းဖန်တာခေယောင်ကရန်ဖြစ်တာပေါ့ဆရာနော်။အဓိကဘာကြောင့်ဖြစ်ရလဲဆရာ
။တက်ကြီးရတွေမှာဘာကြောင့်ဖြစ်လဲဆိုသူအသက်ကြီးလာတဲ့အခါမှာသူ့ရဲ့အုံနောက်တစ်ခုလုံးမှာရှိတဲ့လုပ်ငန်းတာဝန်တွေကတက်လိုက်၊ကျလိုက်၊ပုံမှန်ပြန်ဖြစ်လိုက်။အဲတချို့ကျတော့ခေယောင်ကရန်ပြန်ဖြစ်သွားလိုက်။အဲ့လိုမျိုးတွေဖြစ်တာပေါ့။အဲ့ဒီဖြစ်တဲ့အခါမှာသူကရုပ်ကြီးရဲ့ဆက်ဆက်ဖြစ်တာတွေရှိတယ်။ဘာကြောင့်ဖြစ်တာလဲဆိုတော့ခန္ဓာကိုယ်ယောဂတစ်ခုခုရဲ့နောက်ဆက်တွဲအနေနဲ့အစိတ်တောက်တည်းရဲ့အနိဒိယောက်ဖြစ်တဲ့ယောဂါလိုပဲပြောရမှာပေါ့နော်ကျွန်တော်တို့ကအသက်ကြီးလာတော့ယောဂါတွေကမျိုးစုံဖြစ်ဖို့အခွင့်အလမ်းများလာတယ်အဲဒီယောဂါတွေမျိုးစုံဖြစ်လာတဲ့အခါမှာ